မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့ပြည်ပခါတွေပြည်လဲရေးအတွက်တရုတ်နိုင်ငံရွှေလီမြို့မှာဒီကနေ့ဆွေးနွေးပြီးတော့ငြိမ်းချမ်းရေးကိုရှေ့ရှုပြီးတော့ဆက်လက်တွေ့ဆုံသွားကြဖို့သဘောတူညီခဲ့ကြပါတယ်။ကချင်ပြည်နယ်ကငြိမ်းချမ်းရေးအလားအလာတွေဘလောက်ရှိမလဲဆိုတာကိုတော့ရွှေလီမြို့မှာရောက်နေတဲ့ VOA Wonder သာဥရောနီငင်းကိုကျွန်မမေးကြည့်မှာဖြစ်ပါတယ်။ဥရောပနေဒီကနေ့ဆွေးနွေးပွဲကတရက်ထဲနဲ့အဆုံးသတ်သွားတယ်ဆိုတော့ထူးထူးခြားခြားရလဒ်တွေဘာတွေများရခဲ့တယ်လဲဆိုတာပြောပြပေးပါအောင်ရှင
်ပြီးခဲ့တဲ့အောက်တိုဘာ30ရက်ပွဲတော့ထူးခြားတယ်ဘာကြောင့်လဲဆိုတော့ဒီအတိအသေးသဘောမျိုးတည်းပေါ့နော်ရုပ်ပြည်သူသမ္မတနိုင်ငံရေးဝန်ကြီးဌာနကပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာသမ္မတကြီးမစ္စတာလျူဇောင်းလီတို့နောက်တစ်ခါကရင်မြို့သား CEO ဥက္ကရာဘုဒ္ဓကြီးဆောမှုသူစေဖို့ဖေဒရီမူပရိုဆော့ဖ်ဝဲ2ဝင်နောက်တစ်ခါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSS ရာနေရောဗိုလ်မှူးချုပ်ဆိုင်လူနဲ့ပေါ့နော်နောက်တစ်ခါဟိုဗိုလ်မှူးကြီးနှစ်ယောက်တို့လည်းတက်ပါတယ်နောက်တစ်ခါကျွန်တော်တို့ယူရိုဘာမအော်ဖီဆာဦးခန်ညောင်ဝေတို့နောက်တစ်ခါဦးဗစ်တာပြက်လျံတို့အသီးသတိနဲ့တက်ကြတယ်အဲရောက်ကျွန်တော်တို့ထူးခြားတယ်လို့ပြောလို့ရပါတယ်နောက်ပြီးတော့ဒီတစ်ခေါက်မှာကတက်မရဘက်ကခေါင်းဆောင်နေတော့ဟိုတက်ရောက်ချင်းမရှိဘူးသို့တော့ဒီ KIA ရဲ့ဘက်ကတော့ပေါ့နော်ဒူးစီဦးစီချုပ်ဒီဗိုလ်မှူးချုပ်ကောင်မော်ကိုယ်တိုင်တက်ရောက်ပါတယ် KIAသူစီဦးရောဗိုလ်ချုပ်ကွမ်မော်ကိုကျွန်တော်မေးကြည့်တဲ့အခါမှာဗိုလ်ချုပ်ကွမ်မော်ကဒီနေ့ဆွေးနွေးပွဲရဲ့ထွက်ပေါ်လာတဲ့ရလာနဲ့ရှေ့လာလာကိုကျွန်တော်အခုလိုရှင်းပြပါမယ
်။ဟုတ်ကဲ့ဒီဆွေးနွေးပွဲမှာတော့ကျွန်တော်တို့ယုံကြည်မှုပြန်လည်တည်ဆောက်ရေးနဲ့ဆက်လက်ပြီးတော့အခုကျွန်တော်တို့ကချင်ဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကိုဘယ်လိုရက်ဆက်မလဲဆိုတဲ့အပိုင်းကိုအကြီးကထားပြီးဆွေးနွေးတာပါ။ဟုတ်ကဲ့ဆွေးနွေးပွဲတွေကိုဆက်လုပ်သွားမယ်။နောက်ပြီးတော့ဒီကျွန်တော်တို့စစ်အရှိန်တွေကိုလျှော့ပြီးတော့ဟိုစစ်ပြင်းငင်းရေးဆိုတဲ့အဆင့်အထိငင်းချိုင်းရေးဘက်ကိုရောက်အောင်ကျွန်တော်တို့တွားကြမယ်လို့ကတိကဝတ်ပြုကြတဲ့အစီအစဉ်ဖြစ်ပါတယ်
။နောက်တစ်ခါဒီနေ့ဆွေးနွေးပွဲမှာမြန်မာနိုင်ငံဘက်ကနေပြီးတော့မှငင်းချိုင်းရေးအကျိုးတော်ဆောင်အနေနဲ့ဆောင်ရွက်နေတဲ့ဦးလာမောင်ရွှေကိုမြေကြီးတဲ့အခါမှာလည်းသူ့ရဲ့အမြင်ကိုလည်း VOA အခုလိုပြောပြပါရစေ
။ဟုတ်ကဲ့ကျွန်တော်အမြင်နဲ့ပြောရင်တော့တနေ့တာဆွေးနွေးရတာကိုကြည့်ရတာကတော့ဟိုအများကြီးပုံမှန်လင်းလင်းနဲ့ကျွန်တော်တို့ရင်းနေနေဆွေးနွေးကြတယ်။နောက်ဆွေးနွေးဖို့အတွက်လည်းကျွန်တော်တို့ဒါပြင်ဆင်နိုင်တယ်။ဒီလို joint statement ကိုလည်းကျွန်တော်တို့ဒီပြီးခဲ့တဲ့စက်တဘာ38ပိုင်းအောင်တော့မထုတ်နိုင်မယ်နဲ့အခုကျွန်တော်တို့ဒီလိုမျိုးထုတ်နိုင်တာကကျွန်တော်အနေနဲ့တော့အများကြီးဒါအပြည့်အစုံကျွန်တော်တို့ဆောင်ပြီးတော့နှစ်ဖက်ကလည်းယုံကြည်မှုစူးစမ်းပြီးတော့ကျွန်တော်တို့ပြန်တည်ဆောက်နေတယ်လို့ပဲကျွန်တော်တို့ကတော့ဒီဘက်ခံစားပါပဲ။ကျွန်တော်တို့အားလုံးကတော့ဒီငင်းငယ်ဖြစ်စင်မှာယုံကြည်မှုကျွန်တော်တို့အားလုံးကဝိုင်းဆော့ဖို့လိုတယ်ဒီရလာတဲ့ဒီကျွန်တော်တို့ဒီငင်းငယ်ကိုလည်းကျွန်တော်တို့ဝိုင်းတော့အားလုံးဒီတာဝန်ကိုယူပြီးတော့ကျွန်တော်တို့ဆက်ပြီးတော့ဆောင်ထင်းနေမှာပဲဒါတွေကခိုင်မြဲမယ်လို့ကျွန်တော်တို့ထင်ပါတယ်
။နောက်တစ်ချိန်ဆွေးနွေးပွဲကို KIU အဖွဲ့အစည်းအနေနဲ့ဒါ UNFC နဲ့ညှိနှိုင်းပြီးတဲ့နောက်ဖေဖော်ဝါရီလမကုန်ခင်မှာထပ်ပြီးကျင်းပဖို့နော်ဒီအစိုးရနဲ့ဒီဘာနိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးကျင်းပသွားလို့ဆိုပြီးတော့ပေါ့နော်သူတို့သဘောတူခဲ့ကြပါတယ်။နောက်တစ်ခါဒီခိုင်မာတဲ့စစ်ပြင်းရင်းရေးကိုနှစ်ဖက်အလျင်အမြအကောင့်တွေပေါ်ဖို့အတွက်ဗရီပက်ခါတွေဖြစ်ပွားနေတဲ့နေရာတွေမှာလေလာစောင့်ကြည့် monitoring စနစ်ပေါ်ပေါက်ရေးကိုလည်းသူတို့ဒီနေ့ဆက်ပြီးတော့ဆွေးနွေးကြဖို့သဘောတူညီခဲ့ကြတာကိုတွေ့ပါခင်ဗျာ
ဟုတ်ကဲ့ရှင်ဥရောနီဒါပေမဲ့မကြသေးခင်ကအထီးတိုက်ပွဲတွေအကြီးကျယ်ဖြစ်ပြီးတော့ KIA ဌာနချုပ်နာအထီးအောင်စစ်တပ်ကနေပြီးတော့ထိန်းချုပ်ထားလိုက်တဲ့အတွက်ဒါကသူတို့ကိုလက်လိမ်ချိုးပြီးတော့မှစကားပြောဖို့လောက်တာလို့မျိုး KIA ဘက်ကခံစားရတယ်လို့ပြောတာမျိုးတွေလည်းရှိနေပါတယ်ဥရောနီရောဘာတွေများကြားမိသေးလဲရှင
်ဟုတ်ကဲ့အဲ့တော့အခုဒီမှာငင်းငယ်ဆွေးနွေးပွဲလွတ်တဲ့အချိန်မှာကိုပဲဟိုမှာတိုက်ပွဲဖြစ်နေဆိုတဲ့တည်းကိုဒီမှာရရှိတာလဲကျွန်တော်တွေ့ရပါတယ်ဒါပေမဲ့အဲ့ဒါကတပိုင်းပေါ့နော်ဒါပေမဲ့အခုကတော့ခုနကျွန်တော်ပြောသလိုပေါ့ဒီအခုယုံကြည်မှုကတော်တော်လေးပြန်ရလာတဲ့သဘောရှိတယ်ကြောင့်ဘုချုပ်ကွာမော်ကိုယ်တိုင်ဒူးစစ်ဦးစည်းချုပ်ကိုယ်တိုင်ဒီ KIA ဘက်ကနေတက်လာတာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်ပေါ့နော်အဲ့ဒါအဲ့ကြောင့်မလို့နောက်တစ်ခါသူတို့ဟိုပါပေါ့နော်ဒီတရက်တည်းနဲ့ပြီးပြောင်ဆွေးနွေးရဆိုတော့တကယ်ဆွေးနွေးပွဲအကြီးကိုဒီပြည်ထောင်စုအဆင့်ငင်းငယ်ရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီရဲ့ပေါ့နော်ဒုတိယဥက္ကဋ္ဌဦးအောင်မင်းဦးဆောင်တဲ့ဒီဒီမှာအစိုးရကိုယ်စားလှယ်ဖွဲ့တဲ့ဒီ KIA ဖွဲ့တဲ့တကယ်ဆွေးနွေးပွဲကျင်းပဖို့တဲ့ဒါပနာမပေါ့နော်ပနာမဆွေးနွေးပွဲဒီနေ့အောင်မြင်တယ်ဆိုတော့ဒီတကယ်ဆွေးနွေးပွဲကြီးကိုဆက်သွားဖို့အတွက်အောင်မြင်တယ်လို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်။နောက်တစ်ခါဒီ KIA ကိုယ်စားလှယ်ဘက်တွေကပေါ့နော်ခုတစ်ခေါက်ရဲ့အဖွဲ့ခေါင်းဆောင်ဦးဆွန်လုကံလည်းကျွန်တော်တွေ့ရပါတယ်။ခုတစ်ခေါက်တုန်းကပါလာတဲ့ဒုတိယဘုံကြီးလက်ဖိုင်လာတို့ဒုတိယဘုံကြီးဖုန်ကွမ်းတို့ဦးလက်ဖိုင်ကွန်တော်စတဲ့ KIA ရဲ့အရေးပါတဲ့ပုဂ္ဂိုလ်ကျွန်တော်တက်တာကိုကျွန်တော်တွေ့ရတဲ့အတွက်ကျွန်တော်ဒီနေ့ဟာပြည့်ရက်ထဲနဲ့ဆိုပေမဲ့လည်းကျူတင်ပြင်ဆင်တဲ့နောက်တကယ်ပွဲကြီးအတွက်ကျူတင်ပြင်ဆင်တဲ့သဘောကိုတွေ့ရတဲ့အတွက်ကြောင့်မလို့ဒါထူးခြားရလို့ပေါ့နော်ဒီဟိုတိုင်းတာတစ်ခုဒီအောင်မြင်တယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
ဒါကတော့တရုတ်နိုင်ငံရွှေလီမြို့မှာရောက်နေတဲ့ VOA Wonder သားဥရောနီငင်းကနေပြီးတော့တိုက်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်